ထွတ်တက်အာဏာသိမ်းမှုကိုငြင်းငြမ်းစွာဆန္ဒပြကြတဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲလုံခြုံရေးတွေကဒီနေ့မှလည်းအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်ရန်ကုန်တိုင်းလှိုင်သာမြို့နယ်မှာဆန္ဒပြတဲ့သူ9ယောက်အပါအဝင်နိုင်ငံတော်မှာ17ယောက်ထပ်မံသေဆုံးသွားခဲ့ပါတယ်။ဒီကြောင်းပြေဆုံးကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ဆန္ဒသိမ်းမှုကိုစတင်တဲ့ဆန္ဒပြပွဲတွေရန်ကုန်အပါအဝင်နိုင်ငံတော်မှာဆက်လက်ဖြစ်ပွားခဲ့ပြီးတော့ဒီဆန္ဒပြပွဲတွေကိုရဲနဲ့စစ်တပ်ကဒီကနေ့မှလည်းအင်အားသုံးနေနေကြတာကြောင့်ထိခိုက်သေဆုံးတာတွေရှိခဲ့ပါတယ်။ရန်ကုန်နောက်ပိုင်းကနိုင်သာမြို့နယ်မှာလဲဆန္ဒပြတဲ့သူတွေဟာအောင်စရတရားအစင်တစ်ထိတ်ကနေမိကွက်ဈေးအထိတပိတ်စခန်းတွေဖွင့်ပြီးဆန္ဒပြနေကြတာဖြစ်ပြီးတော့ဒါကိုရဲနဲ့စစ်တပ်ဘက်ကပြစ်ခတ်နေနေကြတာကြောင့်ခုနှစ်ယောက်ထပ်မံတေဆုံးသွားတယ်လို့နိုင်သာကြက်ချင်ဤအဖွဲ့က VOE ကိုပြောပါတယ်။ဟုတ်ကဲ
့လက်ရှိကကိုတေဆုံးသူကခုနှစ်ယောက်ပဲဒါပေမဲ့ဟာလေးသူအခုကနောက်ထပ်တေတဲ့သူတွေတော့တေမတော့ပါဘူးကြာနောက်ဆုံးတေတယ်
လိုင်သာကဆန္ဒပြပွဲတွေကိုနေနေဖို့အတွက်ရဲနဲ့စစ်တပ်ကအင်အားအများပြားဒီနေ့မှာခြားထားခဲ့ပြီးတော့ဘရင်နောက်တရားထိတ်မှလည်းပြစ်ခတ်တာတွေရှိခဲ့တယ်လို့လိုင်သာမျိုးကန်တူကပြောပါတယ
်။သူတို့ကဒီနေ့တရားများတယ်တမင်ကဖြူခွဲဖို့အစီအစဉ်ရှိတယ်မလေးရတဲ့သတင်းမှဖြည့်ကျင်ရတော့တာကိုပြစ်တာ FM 98မှာပြစ်တာအဲ့ဒီတုန်းကဘာကကော်နီယာအရသာတုံးတဲ့ကဒဗရကတ်ဒီနေ့ဆယ်လီတော့ရှိရဝင်လာတာအစအပြီးတော့သူကမြင်းတော်လေးရတယ်မြင်းတော်ကနိုင်သာတို့လာရပြစ်ပြီးတာတော့ညသူတို့မနဲ့ကဆိုဟောလောက်တရားဗျဆယ်နာရီခွဲလောက်တယ်အဲ့နိုင်သာရအဲ့ဂျူရာအင်းကဟောအတီတူတွေကာထားတဲ့ဟောပေါ့ဒီအကာတွေကိုအဲ့မှာတာတွေပါတယ်ပါတယ်ဗျအဲ့ဒါကိုဒီကောင်ကြီးရှုပ်လိုက်တာဒီမှာအခုစစ်ပစ်နေတဲ့ဟောတွေကရာဘာကြီးတော့သိမတုံးတော့တပ်ဖြစ်တဲ့ကြီးအဖြစ်ပြီးလဲဒီစတိုက်စနိုက်ပါပါတယ်ရဲကားကဆယ်ကြီးရှိတယ်အဲ့ဒါကနေခင်းပိုင်းမှာထွက်လာတာဒီအဖွဲ့ပိုင်းချိန်မှာတနက်ပြတဲ့အဖွဲ့တော့မနေ့ကလေးကရောက်နေကားတွေကအဲ့ဟိုဟာပေါ့စစ်ကားအကြီးနဲ့၃စီးအဲ့မရှိပြေးရဲကားပုံဆိုတော့6စီးတော်တော်များတယ်ဗျပြောရမယ်ဆိုတော့သူနောက်ပြီးတော့တန်တရားထဲမှာမဟုတ်ဘူးသူတို့ကလေဒါများတယ်ဗျရင်းအားနဲ့စစ်သားအင်အားလည်းများတယ်ဗျအ
ဲ့ဒါမှဒီနေ့ဆန္ဒပြပွဲတွေအတွင်းမိလောင်ကျန်းတာတွေလည်းရှိခဲ့ပါတယ်ဆန္ဒပြတဲ့ပြည်သူတွေကလမ်းတွေမှာပိတ်ဆို့ကာယံထားတဲ့အကာယံအတားအဆီးတွေကိုလုံခြုံရေးတွေဘက်ကမိရှုတာတွေရှိခဲ့သလိုစက်ရုံသုံးရုံလည်းဒီနေ့မှမိလောင်တာရှိခဲ့တယ်လို့လိုင်သာမျိုးကနောက်တူကပြောပါတယ
်။မိလောင်တာတော့သူကဝါကြော့ပြစ်ပြီးလောင်တာကဘယ်လိုလောင်တာလဲမသိဘူး။ကျွန်တော်ဒီဘက်မှာမဲနေတော့နောက်ကမိလောင်တာပဲ။တော့ဒီဘက်ထဲမှာသူမခွဲပြမိလောင်တာပဲ။သူပြစ်တဲ့အချိန်မှာရွှေလီမန်းတမှုဆောင်ပေါ့။ရွှေလီမန်းတမှုဆောင်ခုနှစ်ဆင်းပါတော့။အလို့ဒါငွေကျင်းနဲ့ရွှေနဂါတို့တော့ပြည်တယ်ကျွန်တော်တက်ရုံတေဟောတော့မသိဘူးကြာတက်ရုံသုံးရုံတော့တရင်ရတယ်ခု
နောက်ပြန်ရန်ကုန်တိုင်းအတွင်းကတာမွေစီမင်းတိုင်းမြောက်ကလာသင်္ကန်းကျောပါဝင်တခြားနေရာအတော်များများမှလည်းဆန္ဒပြတာတွေရှိခဲ့ပြီးတော့လူမျိုးရေးတွေဘက်ကလည်းအကြမ်းဖက်ဖြိုခွဲတာတွေရှိခဲ့တာကြောင့်တာမွေမြို့နယ်မှာတော့တယောက်စီဆုံးသွားခဲ့ပါတယ်ချီဗီစာဘက်မှာဆိုရင်လည်းလူမျိုးရေးတွေဘက်ကပြစ်ခတ်နေနေတာကြောင့်၄ယောက်ထပ်မနေတနက်တန်ရာတွေရရှိတာကို Facebook လူမှုကွန်ရက်တွေမှာတွေ့နေရပါလားချိန်ထဲမှာပဲဘကူးတိုင်းဘကူးမြို့မှာလည်းငင်းညမ်းစွာဆန္ဒပြတဲ့သူတွေကိုရဲနဲ့စစ်တပ်ကကြီးစစ်တွေနဲ့ပြစ်ခတ်နေနေကြပါလေအဘူးမျိုးကမော်ဂန်ရက်ွက်အတွင်းမှာဆန္ဒပြနေကြတာကိုလူမျိုးရေးတွေကပြစ်ခတ်တာကြောင့်အသက်16နှစ်အရွယ်ဆန္ဒပြလူငယ်တဦးဘဲဘက်ရဲအုံမှထိမှန်တည်ဆုံသွားခဲ့ပါတယ်။ဒါပြင်မန္တလေးမြို့မှာဆိုရင်လည်းဒီနေ့မှာဆန္ဒပြတဲ့သူတဦးတည်ဆုံခဲ့တယ်လို့ကချင်ပြည်နယ်ဖားကန့်မြို့မှာလည်းတဦးတည်ဆုံတယ်လို့သိရပါတယ်။ VOE ကရရှိတဲ့စာရင်းတွေအရတော့ပြီးခဲ့တဲ့ February 1ရက်နေ့စစ်တပ်အာဏာသိမ်းချိန်ကစပြီးတော့ရဲနဲ့စစ်တပ်ကအင်အားသုံးနှိမ်နင်းတာတွေကြောင့်အခုချိန်ထိတည်ဆုံသူဦးရေဟာ100ကျော်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ